မေလာရဲ့နောက်ဆုံးသတင်းလာနေကိုအမေရိကန်စစ်တပ်မှတာဝန်ထမ်းဆောင်ရင်းကြဆုံသွားတဲ့စစ်တီတော်တွေကိုဂုဏ်ပြုတဲ့အောက်မေ့ဖွယ်နဲ့ Memorial Day အဖြစ်အမေရိကန်နိုင်ငံမှာအားလိုက်ရအဖြစ်သတ်မှတ်ထားပါတယ်။အင်ဂိုဘရောမှပြန်ရောက်မလာနိုင်ကြတော့တဲ့သူတွေစစ်ဖို့ဆုံးနဲ့မဟုတ်ပဲစစ်ပြန်ကြီးတွေအဖြစ်ဘရောမှဂုဏ်ပြုခြင်းမခံရတဲ့သူတွေအတွက်ကျွန်တော်တို့အောက်မေ့ရမယ့်နေ့တနေ့ပါလို့အမေရိကန်သမ္မတဘရက်အိုဘားမားကအပတ်စဉ်စနေနေ့မိန့်ခွန်းမှာပြောဆိုသွားပါတယ်။အောင်မေဖွယ်နေဆိုတာကလည်းစစ်ပွဲမှာတရေကောင်းဆန်စွာကြဆုံသွားတဲ့စစ်တီတော်ရဲ့တမိုင်းဝင်လောက်ရတိုင်းအတွက်ဂူပိတ်ကနေမဆောက်လုံနေတာကိုနားလည်လက်ခံထားတဲ့တာမန်ပြည်သူတွေစီကလာတဲ့အကြံဉာဏ်ဖြစ်ပြီးသူတို့ကိုမြုံနှံထားတဲ့နေရာတွေကိုတစားဆင်မေးဖို့နှစ်တစ်နှစ်ရဲ့နေ့တစ်နေ့တတ်မှတ်ပြီးဆက်ပြီးတော့အောင်မေတတိယအောင်လုပ်နိုင်ပါတယ်လို့အိုဘားမားကပြောပါတယ်။စစ်တီတော်အမျိုးသားအမျိုးသမီးတွေကိုဥဆောင်ရတာထက်လေးနှစ်တဲ့တာဝန်ဖို့တရားဆိုတာမရှိသလိုပဲတိတ်ကိုလိုအပ်လွန်မာတာသူတို့ကိုဘေးအန္တရာယ်ရှိရစီပို့ပေးရတာပါလို့လဲမစ္စတာအိုဘားမားကပြောပါရယ်ချက်ဆုံးသွားတဲ့စစ်တီတော်မိသားစုတွေရဲ့နာကျင်ခံစားမှုဝေဒနာတွေကိုဝေမျှခံစားဖို့နဲ့ဂုဏ်ယူစရာအမေရိကန်အလံအောက်ပေးဆက်ခဲ့ကြတဲ့ချက်ဆုံးစစ်တီတွေအတွက်ပီတိပွားဖို့မစ္စတာအိုဘားမားနဲ့သူစနီမီရှယ်အိုဘားမားတို့ဟာချက်ဆုံးစစ်တီတော်မိသားစုဝင်တွေနဲ့အတူခဏတာညီကက်စွာနေခဲ့ကြတယ်လို့လဲပြောပါရယ်နိုင်ငံပြန်စစ်ပြန်တွေအတွက်အောက်မေ့ဖွယ်အခမ်းအနားနေမှာခဏတာဆူတောင်းမြေတာပို့ရဖို့နဲ့လူလူအနေနဲ့ကျေးဇူးတင်စကားပြောကြားဖို့ကိုလည်းအမေရိကန်ပြည်သူတွေကိုမစ္စတာအိုဘားမားကတိုက်တွန်းသွားပါတယ်